ဒေါ်လာဈေးစောင့်တက်မြင့်တက်မှုပြင်ပြီးခဲ့တဲ့ရက်ပိုင်းကလည်းစစ်ကောင်စီဘက်ကဆေးနဲ့ဆေးဝါးပစ္စည်းတင်သွင်းမှုလိုင်စင်လျှောက်ထားတဲ့လုပ်ငန်းရှင်တွေကိုကိုယ့်အစီအစဉ်နဲ့ပြင်ပကဒေါ်လာဝယ်ယူနိုင်မှသာလိုင်စင်ချထားပေးမယ်လို့ထုတ်ပြန်ခဲ့တဲ့ဒီကြက်တွေကြောင်းပြီးခဲ့တဲ့ရက်ပိုင်းကစလို့ရန်ကုန်မြို့ရဲ့ဈေးတိုင်တချို့မှာဆေးဝါးပြက်လက်မှုဆေးဝါးဈေးနှုန်းတွေတက်တာတွေရှိခဲ့ပါတယ်။ကန်ဆာနဲ့နာတာရှည်ယောဂါတွေမှာသုံးတဲ့ဆေးဝါးတွေလိုသလောက်ဝယ်မရတော့တဲ့အခြေအနေထိပါဖြစ်လာပါတယ်။ဒီအခြေအနေမှာစစ်ကောင်စီဘက်ကထိန်းချုပ်ဆေးဝါးတွေနဲ့ရေးကြီးဆေးဝါးတွေကိုစစ်ကောင်စီကတင်သွင်းသွားဖို့ပြင်နာဖြစ်ပြီးတင်သွင်းမဲ့အစီအစဉ်တွေကိုစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုအခုလိုပြောပါတယ
်။အားဒီကတော့ကျွန်တော်တို့အစိုးရကတင်သွင်းတဲ့ဟာတွေကကျွန်တော်ကိုယ်ကမှတင်သွင်းတာလေ။ဟိုကြီးတူကြီးပုံစံနဲ့တင်သွင်းမယ်။ရောက်ရှိလို့ရှိရင်လည်းကျွန်တော်တို့ကအဓိကတော့ခံပြုနေတဲ့ဟာတွေပေါ့။အဓိကတော့ကျွန်တော်တို့ကျမယုံကြည်ခန္ဓာသူ့အစီအစဉ်နဲ့သူလုပ်နေတဲ့ဟာရှိတယ်။ဒါအပြင်ကျွန်တော်တို့ကတော့ဒီကဥသာပေးမှာတော့ပြည်သူ့လက်ထဲကိုဆက်ရရောက်နိုင်တဲ့ဒီလက်လီဆိုင်ကြီးပေါ့လက်လီဆိုင်ကြီးမြို့နယ်လိုက်ဆိုင်ကြီးကိုဥသာပေးဖို့အစီအစဉ်ရှိပါတယ်ဒါတော့ဟိုပေါ့နော်ကျွန်တော်တို့အစီအစဉ်ဒါဆောင်ရွက်နိုင်ရေးအတွက်လှုပ်ဆောင်နေတဲ့အစီအစဉ်ရှိပါတယ
်လက်ရှိမှာကန့်သတ်မှုတွေရှိလို့ပြည်တွင်းမှာတုံးဆွဲနေတဲ့အခြေခံအိမ်သုံးဆေးဝါးတွေအပါအဝင်ဆေးဝါးဈေးနှုန်းတွေတက်နေတာကြောင့်ဈေးတိုင်တချို့လည်းပိတ်ထားပါတယ်ဘူဘန်ကအမေရိကန်ဒေါ်လာကို1860ကျပ်သတ်မှတ်ထားပေမဲ့ပြင်ပပေါက်ဈေးကအဲ့ဒီနှုန်းထက်600ဝန်းကျင်ကွာဟနေတာကြောင့်ပြည်ပကနေဆေးဝါးပစ္စည်းတွေတင်သွင်းနိုင်ဖို့အခက်အခဲတွေရှိနေကြတယ်လို့ဆေးဝါးဖြန့်ဖြူးသူတွေကပြောပါတယ်။တချို့ဈေးတိုင်တွေမှာတော့ဝယ်ယူထားတဲ့ဈေးတွေကျန်နေသေးတာကြောင့်ခွဲတန်းနဲ့သာရောင်းနေရပြီးဈေးနှုန်းတွေလည်းဒေါ်လာဈေးကြောင့်မြင့်တက်လာတာဖြစ်တယ်လို့ဈေးတိုင်ပိုင်ရှင်တူက VOA ကိုပြောပါတယ
်။ဟုတ်တယ်အကုန်လုံးတက်တာပဲနိုင်ငံသားလာတဲ့ဈေးတွေအကုန်လုံးကတော့နှုန်းကအနည်းဆုံးသူအဲ့နာမည်မကြီးတဲ့ကုမ္ပဏီတွေဆိုရင်20-25လောက်ကနေတော့တက်တယ်။နည်းနည်းလေးနာမည်ကြီးတဲ့ကုမ္ပဏီကတော့30-35လောက်ထိတက်တာပဲ။ဒီနေ့ဒီကြိုင်တော့လူသုံးများပြီးတော့အေးပေါ့နာမည်ကြီးတဲ့ဆေးတွေပေါ့လေ။အဲ့ဒါတွေကတော့ပြက်နေတာပေါ့။ရောင်းဝယ်ကငကူထဲလို့အာနာတိတ်ကြီးတဲ့ဒီနေ့လေးတော်လေးပေါ့။တဝက်လောက်ပါသွားတာဒီကူနည်းနည်းအဲ့တဝက်ပါတဲ့ကူနည်းနည်းပူပါသွားတာပေါ့။
စစ်ကောင်စီကိုယ်တိုင်ဆေးဝါးတင်သွင်းမှုနဲ့ပတ်သက်ပြီးပြန်လည်ဖြန့်ချီတဲ့အခါလီးဆက်ရကိုဖြန့်ဖြူးခွင့်ပေးမှုတွေရှိလာမှာကိုလုပ်ငန်းရှင်တွေဘက်ကစိုးရိမ်မှုတွေရှိနေပါတယ်။နောက်ပြီးပိတ်ပင်မှုတွေကိုဆက်ထားပြီးစိုးရကိုယ်တိုင်ကပဲတင်သွင်းမှုလုပ်နေတာကစိုးရကစီးပွားရေးဝင်ရောက်ချဲ့လဲမှုတခုဖြစ်နေတယ်ဆိုတဲ့ဝေဖန်မှုတွေလည်းရှိနေပါတယ
်။အဲ့ဒါကလူကြီးကိုပြီးတော့တချက်ကိုချဲ့လို့ပြန်ရထုတ်ပြီးယူစားရမှာနော်။ဒီဆက်ကစားရတ္တိရှင်ရဲ့ရေးချက်ကိုပတ်တရားပတ်တဲ့ကြောင့်ဒီတကောဖန်ဒီရပါတော့အဲဖန်ဒီပြအမြတ်ထုတ်တယ်လို့ပြန်ရထုတ်တယ်လောင်းကိုရွေးတယ်အဲဒီလောင်းကိုတော်မယ်လို့ဟိုကောက်ချက်ဆွဲလို့ရမှာပေါ့အဲစီတင်းနေလူကြီးပါရီယာအစသူတို့ဆုံးမလေးတကြီးတီးရအဲဒီလိုင်းဝင်မှာလိုင်းဝင်မှာလုံးချင်းပဲအဲတော့ခါမှာတော့ထုတ်တဲ့အောက်ချီကပြည်သူပေါ့ဟိုမရှိမရှိကောင်ခိုင်မှုကြတာဟိုအဲတော့အဲဒီစီးအပြင်တခြားမရှိမရှိတဲ့ကောင်ကြီးနေဒီလိုပုံစံနဲ့လှုပ်လာနိုင်တာပေါ့ဗ
ျဒီလိုဝေဖန်မှုတွေနဲ့ပတ်သက်လို့ VOA ကမေးမြန်းလာမှာတော့ဗိုလ်ချုပ်စော်မင်းထွန်းကအစိုးရကစီးပွားရေးလုပ်နေတာမဟုတ်ဘူးလို့ညင်းဆိုခဲ့ပါတယ်